တိုင်းနယ်ပြည်နယ်တွေအတွက်ဝင်ကြီးချုပ်တွေကိုသမ္မတတဲ့ဦးထင်ကျော်ကအဆိုပြုလိုက်ပြီးဖြစ်ပါတယ်။တချို့ကတော့သက်ဆိုင်ရာလှုပ်တော်တွေမှာဒီကနေ့အတည်ပြုပါတယ်။ပြည်နယ်တိုင်းဝင်ကြီးချုပ်တွေအဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ကိုယ်စားလှယ်တွေကိုအဆိုတင်သွင်းလိုက်တာကြောင့်တိုင်းနာပါတီတချို့ကြားမှာသဘောထားကွဲလွဲမှုတွေလည်းရှိနေပါတယ်။ဝင်ကြီးချုပ်အဖြစ်ရထား ဒီနေ့အတွက်ဒေါက်တာလင်းထော၊ရန်ကုန်တိုင်းအတွက်ဥဖြိုးမင်းသိန်း၊စကိုင်းတိုင်းဒေသကြီးအတွက်ဒေါက်တာမြင့်နိုင်၊တနင်္လာရီတိုင်းဒေသကြီးအတွက်ဒေါက်တာလေးလေမော်၊ပဲခူးတိုင်းဒေသကြီးအတွက်ဦးဝင်းသိန်း၊မကွေးတိုင်းဒေသကြီးအတွက်ဒေါက်တာအောင်မိုးညိုမန္တလေးတိုင်းအတွက်ဒေါက်တာဇော်မြင့်မောင်၊အေရဝတီတိုင်းအတွက်ဦးမန်းကျော်နေရုပ်ကိုဝန်ကြီးချုပ်တွေအဖြစ်ခန့်အပ်ဖို့ရွေးချယ
ကွက်သူမရှိဘဲနဲ့ဒီကနေ့မှပဲအတည်ပြုလိုက်ပါပြီ။ရငုံတိုင်းဒေသကြီးအတွင်းမှာရှိတဲ့ကဏ္ဍပေါင်းစုံအတွက်အကျိုးရှိအောင်ကြိုးစားတော့မယ်လို့ဦးဖြိုးမင်းသိန်းကဒီကနေ့လွှတ်တော်အပြီးမှာပြောဆိုလိုက်ပါတယ်
။ကျွန်တော်တို့ရငုံတိုင်းဟာအခက်အခဲတွေစင်ခေါ်မှုတွေအများကြီးရှိတဲ့နေရာဒေသတစ်ခုဖြစ်ပါတယ်။ပါကြောင့်လဲဆိုတော့စီးပွားရေးမြို့တော်ကြီးလည်းဖြစ်တယ်ကျွန်တော်တို့ရှိမှာဒီရန်ကုန်တိုင်းအတွင်းမှာကားကျက်တဲ့ပြဿနာတွေเนาะမိုးရွာဒီမှာရေကြီးရေရှမ်းဖြစ်နေတဲ့ပြဿနာတွေမြို့ထဲမှာအမှိုက်တွေစုပုံနေတဲ့အခြေအနေတွေเนาะကျွန်တော်အလုံးလက်မဲ့ပြဿနာတွေကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလာတဲ့နေရာမှာကြုံတွေ့နေရတဲ့အခြားခြားသောအခက်အခဲတွေကျွန်တော်တို့တိုင်းမြို့မှာကျွန်တော်တို့ရန်ကုန်တိုင်းအတွင်းမှာအများကြီးရှိပါတယ်ဒီအခြေအနေတွေအားလုံးကိုကျွန်တော်တို့တက်ဆန်းသည့်ကျွန်တော်တို့အစွမ်းကုန်ဖြည့်ရှင်းနိုင်ပြီတော့ကျွန်တော်တို့ကြိုးပမ်းပါမယ်
။တနင်္လာရီတိုင်းဒေသကြီးအတွက်ရွေးချယ်ခံရတဲ့ဒေါက်တာလက်လက်မော်ဟာဝင်ကြီးချုပ်အဖြစ်သမရအဆိုပြုထားတဲ့အမျိုးသမီးနှစ်ဦးတည်းကတဦးဖြစ်ပါတယ်။အဆိုရသက်လက်ထက်ကြရင်ဒေသဖွံ့ဖြိုးရေးအတွက်စူးစမ်းလုပ်ကင်သွားမယ်လို့သူကပြောပါတယ်
။သူမျိုးတက်ရေးဆိုတော့မအားတို့ဒေသကလေဟိုပေါ့နော်လေယာဉ်ဆိုင်ကြီးဖြစ်ခံတဲ့ဒေသပဲဟိုအထက်ပမာဒီလိုပါပဲလေယာဉ်ဆိုင်ကြီးရှိရဲ့နောက်ပြီးတော့ဟိုပေါ့နော်တန်းငါးနဲ့ယူလုပ်ငန်းပေါ့နော်အဲ့ဒါလေးနည်းနည်းပို့လာပါပဲအဲ့တော့မတော်ဆိုင်ကြီးလုပ်ငန်းကိုပဲဖွံ့ဖြိုးတက်တက်အောင်လုပ်ချင်ပါရဲ့လက်မလျားနဲ့စက်မလျားကိုကြောင်းပြီးတော့မှမတော်ကအဲ့လိုမျိုးလေယာဉ်ကဏ္ဍကိုပဲတိုးတက်ဖြစ်ဖို့အောင်လုပ်ချင်ပါရဲ့
ရေကောက်ခံသမရဦးထင်ကျော်ဟာတိုင်းနဲ့ပြည်နယ်ဝင်ကြီးချုပ်14နေရာလုံးအတွက်ဝင်ကြီးချုပ်တွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေကိုပဲအဆိုပြုခဲ့တဲ့အတွက်အချို့တိုင်းရင်းသားပါတီတွေကြားမှာသဘောထားကွဲလွဲမှုတွေထွက်ပေါ်ခဲ့ရပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်မှာအများစုအနိုင်ရထားတဲ့ရခိုင်အမျိုးသားပါတီကဝင်ကြီးချုပ်နေရာမရတဲ့အပေါ်သဘောထားတင်းမာမှုတွေရှိနေခဲ့ပြီးရှမ်းပြည်နယ်မှာလည်းရှမ်းတိုင်းရင်းသားမဟုတ်တဲ့ဒေါက်တာလင်းထွတ်ကိုဝင်ကြီးချုပ်အဖြစ်အဆိုပြုခဲ့တဲ့အတွက်တိုင်းရင်းသားတွေအရေးအလေးထားလုပ်ကိုင်နိုင်ပါမလားဆိုပြီးစိုးရိမ်မှုတွေလည်းရှိနေပါတယ်။ရှမ်းပြည်နယ်ဝင်ကြီးချုပ်အဖြစ်ဒီကနေ့လွှတ်တော်မှာအတည်ပြုလိုက်တဲ့ဒေါက်တာလင်းထွတ်ကတော့အဲ့ဒီဝေဖန်မှုတွေစိုးရိမ်မှုတွေကိုခြုံငိမ့်အောင်လုပ်ကိုင်သွားမယ်လို့ကတိပေးပြောဆိုခဲ့ပါတယ
်။ကျွန်တော်ပြောရမယ်ဆိုတော့တက္ကသိုလ်မှာတော့ရှင်းရှင်းသွားမယ့်ပြဿနာတွေကတော့အများကြီးဖြစ်ပါသေးတာ။အရင်ဆုံးဖြစ်ရှင်းရမှာတော့ပြည်နယ်တွင်းမှာတိုင်းသားမျိုးချင်းချင်းရင်းများစီနိုင်ရင်းနဲ့လက်နက်ကင်တိုက်ခိုက်မှုများဆော့ချနိုင်ပြီပေါ့နော်။အဲ့ဒါကိုအရင်ဆုံးလုပ်ရပါမယ်။အဲ့ဒါပြီးတော့မှကျွန်တော်ငြိမ်းချမ်းရေးကိုဆက်သွားပါမယ်။ကျွန်တော်ကဒေသခံမဟုတ်ပြည်ပြည်နဲ့စံပြည်နယ်မှာ130လောက်ဒေသခံတွေ့တယ်။ဒေသခံကြီးတဲ့ပုဂ္ဂိုလ်ကြောင့်ဖြစ်ပါတယ်။နောက်ပြီးတော့ကျွန်တော်ကြီးရတယ်စံတိုင်းလူကြောင့်ဖြစ်ပါတယ်။အဲ့တော့ဘယ်လိုလဲဖြစ်ပါလိမ့်ပေါ့နော်ဒီကလူမျိုးတက်ဘသူရွေ့အောင်ရွှေ့ပေးပါလေဒီတင်ငယ်ကိုရွှေ့ပါလေဆိုရင်အဲ့ဒါကဟုတ်အဓိကကျတယ်ရှင်ပါလေအဲ့ဒီတင်ငယ်ကိုကျွန်တော်ရွှေ့ပါလေရွေ့ကိုစူးစားပါပ
ါသခိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဖြည့်စုပြုထားတဲ့ဒေါက်တာမြင့်နိုင်ကတော့အစိုးရတဲ့လက်ထက်မှာသူလုံးဆောင်မဲ့အကြောင်းအရာတွေနဲ့ပတ်သက်လို့အခုလို့ပြောပြပါဗျအ
ခုကပြီးတော့ငါးနှစ်တောင်လုံးထိန်းကြီးရမှာကအဲ့ဒီကနေပါကိစ္စနဲ့တာရှင်းနေဆိုတော့ပြချလာအောင်အဲ့ဒါဆရာတို့ထည့်ရမှာပေါ့
ခွဲကြီးပုံအခြေခံဥပဒေပုံမှန်261ခရဝင်ကြီးချုပ်တွေရေးချေရမှာ နိုင်ငံတော်သမ္မတကတိုင်းဒေသကြီးဒါမှမဟုတ်ပြည်နယ်လွှတ်တော်အတွက်တတ်မှတ်ထားတဲ့အရေးချင်းနဲ့ပြည့်မီပြီးတင့်လျော်တဲ့လွှတ်တော်ကိုယ်စားလှယ်တဦးကိုရွေးချယ်ကာတက်ဆိုင်ရာလွှတ်တော်ကိုပေးဖို့သဘောတူညီချက်ရယူရမှာဖြစ်ပါတယ်။ဝန်ကြီးချုပ်အဖြစ်တာဝန်ပေးခြင်းခံရတဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေဟာဧပြီလ1ရက်နေ့မှာပဲဝန်ကြီးချုပ်တာဝန်ကိုစတင်တာဝန်ထမ်းဆောင်ရတော့မှာဖြစ်ပါတယ်။